Sonia Pa of Burma is being honored for her brave efforts to condemn the military-led violence against the Rohingya people and selflessly working to improve the lives of women and children in conflict-afflicted communities.
ဒီမနက်ကနော်ကညောဖို့ဟာလူရင်းကြွေပေါ်စစ်တပ်ဦးဆောင်တဲ့အကြမ်းဖက်မှုကိုပြစ်တင်ရှုံချခဲ့တဲ့သူ့ရဲ့တပ်တည်ရှိတဲ့ကျွမ်းမှုကြောင့်သူ့ကိုအခုလိုဂုံပြူတာပါသူဟာပြစ်ပခတ်တန်းခံရရတဲ့လူအဖွဲ့အစည်းတွေရှိအမျိုးသမီးနဲ့ကလေးတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်လဲမနာမနေကျွမ်းဆောင်ရွက်ပေးခဲ့သူပါလို့အခမ်းအနားမှုကကရင်တိုင်းရင်းသူနော်ကညောဖို့ကို မလာခွန်ရနေကအမျိုးသမီးတပ်တိချင်းစုချီးမြှင့်ပွဲအခမ်းအနားမှာခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။2000ခုကစလို့အမေရိကန်နိုင်ငံသားဌာနအနေနဲ့နိုင်ငံတကာအမျိုးသမီးများတပ်တိချင်းစုတွေကိုချီးမြှင့်ခဲ့ရမှာဒီနေ့အခမ်းအနားကိုတက်ရောက်ခဲ့သူကတော့နိုင်ငံသားဦးဝင်ကြီးမိုက်ပွန်ပြိုပဲဖြစ်ပါတယ်။သူကသူ့ရှိအမျိုးသမီးတွေကိုအခုလိုဂုံပြုလိုက်ပါတယ်။
We're here today to honor women
of courage from all around the world who are standing tall in the face of extreme.
You know, women of courage exist everywhere. Most will never be honored. They face different challenges, but challenges that still matter. I personally, of course, had this experience as well.
I witnessed women of courage. တတိယအမျိုးသမီးတူဖြစ်ပါတယ်သူဟာကင်ဆာစ်ကျေးလက်ဒေသမှာမွေးဖွားခဲ့သူပါဘဝကိုရုန်းကန်ပြီးတော့တာသမီ၃ယောက်ကိုလူလားမြောက်အောင်ကြည့်ရှုခဲ့ရသူဖြစ်ပါတယ်သူကိုယ်တိုင်အောင်ကောလိပ်မတက်ခဲ့ရပါဘူးဒါပေမဲ့ကျွန်တော်တို့အားလုံးကိုအခွင့်အရေးတွေရအောင်ဖန်တီးပေးခဲ့ပါတယ်ကျွန်တော်ရဲ့မိခင်လိုမျိုးအမျိုးသမီးတွေကိုအားလုံးလည်းသိကြမှာပါသူတို့ဟာတတိရှိကြပါတယ်ဒီနေ့အခမ်းအနားကိုတ honoring today a symbol of courage. They're human rights advocates in some of the most dangerous parts of our world.
ဒီကနေ့ကျမတို့ဂုံပြူတဲ့အမျိုးသမီးတွေဟာတတိကိုကိုစားပြုကြသူတွေပါကျမတို့ကဘာကြီးရဲ့အန္တရာယ်အကြီးဆုံးဒေသတွေမှာလူခွင့်ရေးလှုပ်ရှားသူတွေရှိတယ်လို့ကြားမှခွဲခြားဆက်ဆံမှုကိုတိုက်ဖြတ်ပြီးလူပွဲစီအချို့ကိုတဲပိုးခဲ့ကြသူတွေပါဒီတတိရှိလာတဲ့အမျိုးသမီးတွေဟာလူပွဲစီကမင်းလျော့ပြစ်ပယ်ထားသူတွေရဲ့အချို့ကိုဆောင်ရွက်ခဲ့ကြပါတယ်သူတို့ဟာနောက်မျိုးဆက်တဲ့အတွက်စံနမူနာယူထိုက်သူတွေပါသူတို့ရဲ့စွမ်းဆောင်ချက်နဲ့အမျိုးသမီးတွေရဲ့စွမ်းရည်ကိုနေရာတိုင်းမှာမြင့်တင်ပေးနိုင်ခဲ့ပါတယ်
။ဒီနေ့သူပေးပွဲအခမ်းအနားမှာသူရသူဆယ်ဦးကိုစားမိကွန်းပြောကြားခွင့်ရသူကတော့ကရင်တိုင်းရင်းသူနော်ကညောဖော်ပဲဖြစ်ပါတယ်။သူကသူ့ရှင်ဆယ်ဦးတို့နဲ့ပတ်သက်လို့အခုလိုမိမောင်းထိုးပြခဲ့ပါတယ်
။ We have many courageous women in Burma. And when I look at this group, I realize just how much we can accomplish.When we are not afraid and we work together. My fellow recipients fight for and serve the neediest across the globe. Sister Ola,
ကျမတို့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေအများကြီးရှိပါတယ်။ကျမဒီအုပ်စုကိုမြင်တဲ့အခါမှာကျမတို့မကြောက်ရွံ့ပဲအတူလက်တွဲဆောင်ရွက်ကြရင်ဘယ်လောက်အောင်မြင်နိုင်မလဲဆိုတာကိုနားလေသဘောပေါက်မိပါတယ်။ကျမရဲ့ရောင်ရင်းဆုရှင်တွေကကမ္ဘာတစ်ပတ်မှာအလိုအဆုံလူတွေအတွက်တိုက်ပွဲဝင်ခဲ့ကြသူတွေပါ Sister Ola ဆိုရင်တောင်ဆူဒန်မှာမိန်းကလေးငယ်တွေပညာရေးကိုဆွမ်းဆောင်ခဲ့သူပိုမူခါလီဒါဟာလည်းဂျော်ဒန်မှာအမျိုးသမီးတွေကိုကူညီခဲ့သူဖြစ်ပါတယ် Olivia ကတော့ချင်းချောက်မှုနဲ့တိုက်ခိုက်မှုခံရပြီးမဲ့တတိရှိတဲ့ Montenegro မှာအမှန်ကိုရပ်တည်ခဲ့သူဖြစ်ပါတယ် Flo ကတော့ Peru မှာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားခဲ့သူဖြစ်ပြီးမာရီနီကတော့တိရီလင်ကမှာမြို့သမီးနဲ့မိန်းကလေးငယ်တွေကိုကာကွယ်ဆောက်ရှောက်ပေးခဲ့သူဖြစ်ပြီးအန်နာကတော့တန်ဇန်နီးယားမှာလူခွေးကိုကာကွယ်ဆောက်ရှောက်သူရာစီယာကတော့ ရိုဟင်ဂျာလူခွင့်ရေးချုပ်ဖောက်ခံရမှုတွေကိုမှတ်တမ်းတင်သူမော်မီနာကတော့ဂျပူတီမှာတရားဥပဒေစိုးမိုးရေးတွေဆောင်ရွက်ခဲ့သူနှင့်မမမာဂီကတော့အီဂျစ်မှာဆင်းရဲဆုံးလူတွေအတွက်ပညာသင်ကြားမှုကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်လို့နော်ကကြွန်ဘောကသူရှင်တွေအကြောင်းကိုမိမောင်းထိုးပြသွားခဲ့တာပါ KGOK ရဲ့အမျိုးသမီးများအစည်းအရုံးမှာ20တိုင်တာဝန်ထမ်းဆောင်ခဲ့သူနော်ကကြွန်ဘောဟာသူတို့အဖွဲ့အစည်းနေနဲ့ကရင်ပြည်နယ်မှာအိုးအိမ်မဲ့ကြသူတွေနဲ့ထိုင်းနိုင်ငံရှိဒုက္ခသည်ခန့်တွေမှာအဖွဲ့ဝင်ပေါင်း6000ကျော်ရှိပြီးတိုင်းရင်းသူအမျိုးသမီးတွေပေါ်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအိုးအိမ်မဲ့ဖြစ်ကြတဲ့ကလေးတွေမတမ်းမဆွမ်းဖြစ်သူတွေဘဝပြန်လည်ထူထောင်ရေးစသဖြင့်တို့ကိုသူ့အဖွဲ့အစည်းတွေနဲ့ဆောင်ရွက်ပေးနေတာလို့ဆိုပါတယ် KWO အနေနဲ့2004ခုနှစ်က Shattering Silence ဆိုတဲ့တိတ်ဆိတ်ခြင်းကိုပြုခွင့်ခြင်းဆိုတဲ့အစီအခံစာကိုထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ရဲ့ကင်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုမိမောင်းထိုးပြခဲ့ပါတယ်။တခါ State of Terror အချောက်တရားအောက်မှာနေထိုင်ရတဲ့အခြေအနေအစီအခံစာနဲ့ Walking Among Sharp Knives ခြုံတက်တဲ့ဓားတွေကြားမှာရှောက်လန်းခြင်းဆိုတဲ့အစီအခံစာတွေကိုပြုစုရမှာမြန်မာစစ်တပ်ရဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ထုတ်ပြန်ခဲ့ပြီး2018ခုမှာတခါမြန်မာလုံခြုံရေးတပ်တွေကရိုဟင်ဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကို KWO အနေနဲ့လူသိရှင်ကြားပစ်တင်ဆုံးချခဲ့တာဖြစ်ပါတယ်။နော်ကညောဖောကသူ့ရဲ့မိကွန်းနဲ့မှာပြည်မြန်မာနိုင်ငံမှာလူအခွင့်အရေးကိုချိုးဖောက်နေတဲ့စစ်တပ်ကိုအရေးယူပေးဖို့နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်
။ We know what the Burma Army is. We also know many other womenIn other ethnic areas, continue to suffer at their hands.
မြန်မာစစ်တပ်အကြောင်းကိုကျမတို့သိပါတယ်။တခြားတိုင်းရင်းဒေသတွေမှာလည်းမြို့သမီးတွေဆက်အနိုင်ကျင့်ခံနေကြရပါတယ်။လူရင်းကြတွေလည်းမကပါဘူး။တိုင်းရင်းသားမြို့သမီးအားလုံးဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကနေအကအကွယ်မဲ့နေကြပါတယ်။လက်ရှိမှာလည်းတိုက်ခိုက်ချင်းခံနေရပါတယ်။ကဘာကြီးကအရင်မယူနိုင်သေးတော့ဒါဟာအဆုံးတတ်မှာမဟုတ်ပါဘူးလို့နော်ကညောဖောကကုလူပန်ကြားခဲ့တာဖြစ်ပါတယ်ဒီနေ့ဆုရှင်တွေနဲ့ထူးခြားသူတူကတော
့ Razia Sultana of Bangladesh is being honored for her fearless efforts to defend the Rohingya community in Burma
Razia Sultana ဟာမြန်မာနိုင်ငံမှာ Rohingya လူအဖွဲ့အစည်းကိုတတိရှိရှိကာကွယ်ဆောက်ရှောက်ဖို့ကြိုးပမ်းတဲ့အတွက်ဆုချီးမြှင့်ခြင်းခံရတာဖြစ်ပါတယ် Rohingya ဒုက္ခသည်တွေပေါ်လူအခွင့်အရေးချိုးဖောက်ခံရမှုတွေအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစနစ်တကျကျူးလွန်မှုတွေကိုသူကမှတ်တမ်းတင်ခဲ့သူတည်းဖြစ်ပါတယ်လို့အခမ်းအနားမှုကကြေညာသွားခဲ့တာဖြစ်ပါတယ်။ရာဇီဟာမြန်မာနိုင်ငံရခိုင်ပြည်နယ်မောင်းတော့မှာရိုဟင်ဂျာမိဘနှစ်ပါးကနေပေါက်ဖွားလာပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ခံယူထားကာရိုဟင်ဂျာရှေ့နေကျောင်းဆရာမှလူအခွင့်အရေးလှုပ်ရှားနေသူဖြစ်ပါတယ်။သူဟာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတဲ့အဖြစ်ဆိုးတွေကိုလေ့လာစုဆောင်ပြီး Witness of Horror နဲ့ Rape by Command ဆိုတဲ့အစီရင်ခံစာနှစ်ခုကိုပြုစုရေးသားခဲ့သူဖြစ်ပါတယ်။ဒါအပြင်ကလဒန်သတင်းဌာနမှမကြာသေးမီကထုတ်ပြန်ခဲ့တဲ့ The Killing Fields of Alejandro ဆိုတဲ့အစီရင်ခံစာကိုပြုစုရမှာလေကူညီရေးသားခဲ့သူဖြစ်ပါတယ်။မလာရှိရသည့်နိုင်ငံတကာအမျိုးသမီးနေ့ကိုအထူးဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးများတတ်သိရှင်စုကိုချီးမြှင့်ခဲ့တာ2009ခုကစလို့73နှစ်တာကာလအတွင်းမှာနိုင်ငံပေါင်း65နိုင်ငံကတပ်ပြည်ရှင်မြေတွင်ပေါင်း120ကျော်တို့ကိုအမေရိကန်နိုင်ငံဂျာယီဌာနရာရှိတွေကရွေးချယ်ပြီးအခုလိုစုချီးမြှင့်တာဖြစ်ပါတယ်။မြန်မာနိုင်ငံကနေ2012ခုကထိုစဉ်အမျိုးသမီးလှူရှားသူဖြစ်ပြီးလက်ရှိရရေးမျိုးနယ် NLD လွှတ်တော်အမတ်ဖြစ်သူမဇင်မာအောင်ဟာစုချီးမြှင့်ခြင်းခံခဲ့ရတယ်လို့2015ခုနှစ်ကလည်းကချင်ပြည်နယ်မှာမြို့သမီးများပေါ်အကြမ်းဖက်မှုတိုက်ဖျက်ရေးနှင့်ကျမဒန်းတူရရှိရေးတွေကြိုးပမ်းနေတဲ့ Gender Equality Network ကိုမတည်သူမမေစပယ်ဖြူလဲစုချီးမြှင့်ခြင်းခံရပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သမီးများကန္တကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not a novice any longer